မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကပရိပခတ်တွေအတွင်းသေဆုံးသူရေထွေးဟာ1000ကျော်လောက်တည်ရှိနေတယ်လို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူခွေးဆိုင်ရာထုတ်ကူစရကပြောဆိုလိုက်ပါတယ
်။ I would agree with the assessment that perhaps about 1000 or more are already dead.
လူထောင်နဲ့ထောင်ကျော်လောက်တည်ဆုံအောင်တည်ဆုံနိုင်တယ်လို့ဆိုရဲကမန်းချက်ကိုသူ့အနေနဲ့လက်ခံရမှာဖြစ်တဲ့အကြောင်းနဲ့တည်ဆုံမှုတွေထဲမှာနှစ်ဖက်စလုံးကပါဝင်နေပြီမလဲအများစုကတော့ရိုဟင်ဂျာတွေဖြစ်လိမ့်မယ်လို့လူခွန်ရေးအထူးကိုယ်စားရန်ဟီလီက AFP သတင်းဌာနနဲ့မေးမြန်းခန်းအတွင်းပြောဆိုသွားတာပါ။ဂျမ်ဖက်တက်ကမှုတွေနဲ့နော့ဆက်တွဲစစ်တပ်ကနေမြေရှင်းလင်းရေးလှုပ်ဆောင်နေတဲ့မောင်တော်ဒေသမှာတည်ဆုံသူစုစုပေါင်းဟာတထောင်ကျော်လောက်တည်ရှိနေတယ်လို့ဆိုရဲကမန်းချက်ဟာမြန်မာဆွေရကတရားဝင်ထုတ်ပြန်ထားတဲ့ကိန်းဂဏန်းထက်နှစ်ဆလောက်ပိုများနေပါတယ်။မြန်မာနိုင်ငံကတော့ပရိပခတ်တွင်တည်ဆုံသူလူငယ်ရင်းဝန်ထမ်းတွေအရက်သားတွေနဲ့အကြံပေးသမားတွေစုစုပေါင်း400ကျော်ရှိကြောင်းပြောဆိုထားပါတယ်။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကတော့ရခိုင်ပြည်နယ်ကပရိပခတ်တွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုဖျက်ပြေးလာသူရေထွက်ဟာအခုဆိုရင်ခန့်မှန်းကြီး 2,800 လောက်ထိရှိနေပြီလို့လည်းဒီကနေ့ပဲပြောဆိုထားပါတယ်။ရခိုင်ပြည်နယ်ကပရိပခတ်တွေကြောင့်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအသံဝင်နဲ့လူခွင့်ရေးလှုပ်ရှားသူတွေကြားစိုးရိမ်မှုတွေလည်းထွက်ပေါ်နေတာပါ။နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကတော့နိုင်ငံထဲမှာရှိနေသူတွေဟာနိုင်ငံသားဟုတ်သည်ဖြစ်စေမဟုတ်သည်ဖြစ်စေကာဝယ်ဆော့ရှော့ဖို့တာဝန်ရှိတာကြောင့်ပရိပခတ်ဖြစ်ရာဒေသကလူအလုံးကိုဆော့ရှော့ကူညီနေအောင်အတက်နိုင်ဆုံးကြိုးပမ်းနေတယ်အကြောင်းပြောဆိုထားပါတယ်။